မြန်မာနိုင်ငံအတွင်းကဘာသာရေးအသွင်ဆောင်တဲ့အကြမ်းဖက်ပဋိပက္ခတွေရဲ့ခရက်ရိုက်ခတ်မှုကြောင့်မလေးရှားနိုင်ငံအတွင်းလူသေဆုံးတဲ့အထိအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားခဲ့တဲ့အတွက်အသက်အန္တရာယ်လုံခြုံရေးစိုးရိမ်ရလို့မြန်မာအလို့သမားတချို့မြန်မာနိုင်ငံကိုပြန်ကြဖို့အစီအစဉ်နေကြချိန်မှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးကဒဏ်ကျင်းငွေ၈ဆအထိတိုးမြှင့်ကောက်ခံလိုက်တဲ့အတွက်မြန်မာနိုင်ငံကိုပြန်လို့တဲ့အလို့သမားတွေအခက်ခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့မလေးရှားနိုင်ငံကအလို့သမားရေးကူညီပေးနေတဲ့ကပ်ပေါင်းနာရေးကူညီမှုအသင်းတာဝန်ရှိသူဦးဆန်းဝင်းကVOA မြန်မာပိုင်းကိုပြောပါရယ်မလေးရှားနိုင်ငံတွေကမြန်မာအလို့သမားတွေရဲ့နောက်ဆုံးအခြေအနေကိုနားဆင်ကြည့်ကြရအောင်ပါရှင်ပြီးခဲ့တဲ့သတင်းဘက်ကနေစတင်ပြီးမလေးရှားနိုင်ငံတွင်တရားမဝင်နေထိုင်သူနိုင်ငံသားတွေအနေနဲ့မလေးရှားလူဝင်မှုကြီးကြပ်ရေးဌာနကိုပေးဆောင်ရတဲ့ဒဏ်ကျေးငွေ ringgit 400အစား၈ဆအထိတိုးမြှင့်လိုက်ပြီး ringgit 3000အထိပေးဆောင်ရမယ်လို့မလေးရှားတာဝန်ရှိတဲ့သူတွေဘက်ကမလေးရှားသတင်းဌာနတွေကနေတဆင့်ကြေညာခဲ့တယ်လို့မလေးရှားနိုင်ငံကမြန်မာအလို့သမားရေးကူညီပေးနေသူတွေကပြောပါတယ်အခုလိုမျိုးမလေးရှားလူဝင်မှုကနေတိုးမြှင့်ကောက်ခံလိုက်တဲ့အတွက်ပို့ပြီးတော့မှအခက်အခဲတွေဖြစ်နေကြတယ်လို့မလေးရှားနိုင်ငံကမြန်မာအလို့သမားတွေကိုကူညီပေးနေတဲ့ကပ်ပေါင်းညာရေးကူညီမှုအသင်းကတာဝန်ရှိသူဦးဆန်းဝင်းကအခုလိုပြောပါတယ်
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ဒီတက်ကစပြီးသူက၈ဆတိုးတောင်းတယ်သူပြော3000လောက်လောက်ကြာအင်းဒုံတိုင်းကောက်ဖြစ်တာကျွန်တော်တို့ဒီနေတာလဲမလေးရှားမှာနည်းနည်းလေးကြာသွားဒီလိုကြီးဒီတန်ကြီး3000လောက်ဆိုတာတစ်ခါမှမကြာဘူးမြန်မာပြည်လာတော့ကျွန်တော် free calling ဆိုတဲ့ဟာနဲ့ဒီမလေးရှားကိုတရားဝင်ဝင်တာငွေ4000လောက်ပဲကြာတယ
်ဘာကြောင့်များအဲ့လိုမျိုး၈ဆတိုးပြီးတော့တောင်းရတာပါလဲရှင
်သူတို့တရားတော့ဒီမှာဒီတန်ကြီးတွေဟိုတန်ကြီးတွေပေါ့လေမြင့်တဲ့အတွက်ကြောင့်ပေါ့လေအဲဒါကြောင့်မလို့တရားဝင်ပေါ့လေမြန်မာနိုင်ငံသားတူတွေဟုတ်ဘူးဒီမှာရှိတဲ့ဒီနိုင်ငံသားတွေတခြားနိုင်ငံသားတွေပြန်မဲ့လူတွေတော်ပုံစံတပြေးညီတဲ့သတ်မှတ်ချက်တခုတည်းထားပြီး၈ဆတိုးတောင်းလဲဆိုပြီးတော့ချိန်ညားရတယ
်ဟုတ်ကဲ့ဘယ်နေ့ကစပြီးတော့တိုးတောင်းတာလဲမသိဘူ
းကြည့်တယ်တင်းနာနေ့ကစပြီးတိုးတောင်းတာပါဟုတ်ကဲ့လေးသတင်းစာမှာစပြီးချိန်ညားပါတယ်ချိန်ညားပြီးတဲ့အနေကျွန်တော်တို့တရားဝင်ရောတော့ကျွန်တော်မြန်မာဘက်အချောင်းတော့ဗိုလ်တပူးနေ့မှာစချိန်ညားပါတယ
်ဟုတ်ကဲ့ဦးဆောင်ဝင်အဲ့တော့အခုဒီငကိုဒီ400ရှိတာတော့မှလုံသမားတွေမှာနည်းနည်းခက်ခဲရှိနေတော့အခုလိုမျိုး3000အထိတိုးတောင်းလိုက်တဲ့ခါကျတော့လုံသမားတွေအဓိကအခုဘာခက်ခဲတွေဖြစ်နေကြပါလဲရှင
်လုံသမားတွေကပြန်ကျင်တယ်ပြန်ကျင်တော့လဲသူတို့မှာငကိုငွေ400ပေးဖို့တော့အခက်ခဲရှိနေတော့ဒီတကူဆရာတော်ကြီးကြွားလာပြီးဒီပတ်သက်လေးပြတာလေးနဲ့အားလုံးကစမ်းစီပြီးပြန်နေရတဲ့အနေအထားမှာအခုတို့ငွေ3000ဆိုတော့အရန်အခက်ခဲတွေ့နေကြလဲပြန်ဖို့အတွက်ကလေသူတို့ကလည်းအရန်ပြန်ကျင်နေကြတယ်အဲ့လိုဖြစ်နေတာပါ
အခုဆိုရင်နေရရင်ပြန်မှုမလေးရှားအလို့ရှင်တွေရှိကနေထွက်စာတင်ထားပြီးသားမိခင်နိုင်ငံကိုပြန်လို့တဲ့မြန်မာအလို့သမားတွေအနေနဲ့မြန်မာတန်ရုံရဲ့နိုင်ငံသားအတိမတ်ပြုလက်မှတ်ရရှိပြီးမလေးရှားလူဝင်မှုကြီးကြပ်ရေးရဲ့ခွင့်ပြုချက်ကိုရဖို့စောင့်ဆိုင်းနေကြချိန်မှာပဲအခုလိုမျိုးမလေးရှားလူဝင်မှုကြီးကြပ်ရေးကဒဏ်ငွေတိုးမြှင့်လိုက်တဲ့အတွက်အခက်အခဲတွေဖြစ်သွားကြရတာပါ။ဟ
ုတ်ပါတယ်တချို့ဆိုရှင်ဒီအလို့တရားတွေကိုထွက်လိုက်ကြရင်မိသားစုလိုက်တယ်ဒီကနေပြီးတော့နောက်ဘယ်နှစ်ပတ်ဆိုရှင် immigration ဌာနကိုအတိရကူဖောင်ဒေးရှင်းကနေပြလိုက်ပို့ပေးမယ်ဆိုအဲ့ရက်ကိုစောင့်နေကြတာပေါ့လေ immigration ဌာနမှာလက်ဝေနှစ်ပြည်ပြီးသွားပြီ immigration ကနေလက်ဝေနှစ်ပြည်တိုင်းတော့တန်းပြန်ရုံပဲရှိတော့တယ်အဲ့ဒါနဲ့အခုဒုံတိုင်းဆိုပြီးအဲ့အစီအစဉ်ကြီးပေါ်လာတဲ့ခါကျတို့မှာအထက်တူဖို့တပ်ဆန်နဲ့မရှိကြဘူးရှိကြတဲ့အတွက်ကြောင့်တို့မှာအဖက်ခဲတွေတို့တွေ့နေအလုပ်ပြောင်းဝင်ဖို့ဆိုတာလည်းမဖြစ်နိုင်တော့ဘူးအားလုံးကပြန်မယ်ဆိုတော့အားလုံးရှိတဲ့ဟိုကတယ်လီဗီရှင်းလေးတွေကအစာနီးစပ်ငွေချင်းတွေ50စိတ်နဲ့ရောင်းပြီးအဲ့တို့အားလုံးပြန်ဖို့တော်တော်လေးအခက်အခဲတွေ့နေတယ်ပေါ့
မလေးရှားနိုင်ငံကမြန်မာလူသမားတွေနေရရင်အမြန်ဆုံးပြန်နိုင်မှုအရေးမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးနဲ့မြန်မာလူသမားရေးလှူရှားသူတွေကပူးပေါင်းကူညီပေးနေကြပါတယ်။မလေးရှားနိုင်ငံအတွင်းကမြန်မာလူသမားအရေးနဲ့ပတ်သက်ပြီးလဲပြီးခဲ့တဲ့လကဒုတိယနိုင်ငံသားရေးဝန်ကြီးဦးစင်ရော်ဦးဆောင်နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့အပါအဝင်မြန်မာတန်ရုံးတာဝန်ရှိသူတွေကမလေးရှားအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးခဲ့ကြပြီးတဲ့နောက်ပိုင်းအခုလိုမျိုးမြန်မာလူသမားတွေတရားဝင်ပြန်ခွင့်ရတာလည်းဖြစ်ပါတယ်။
ဘုရားကတော့ဟိုညှိနှိုင်းပေးမဲ့အနေထားတော့စီစဉ်နေပါတယ်ခင်ဗျာဒီဘာလို့ဆိုတော့ငွေကြီးတွေကမတရားကြီးတက်သွားတဲ့အတွက်ကြောင့်လောရတဲ့လုပ်ငန်းစရာတအားကျယ်မတည်ငြိမ်တော့ကြတော့ပိုဆိုးတဲ့လုပ်ငန်းတစ်ခုပါလေ
မြမပြပြန်လို့သူတွေကအသက်အရွယ်ကြီးမြင့်သူတွေနာမကျန်းဖြစ်သူတွေနဲ့ကိုဝင်ဆောင်မိခင်တားသိမ်မိခင်တွေအတွက်မြမနိုင်ငံဘော်လုံးဖွဲ့ချုပ်ဥက္ကဋ္ဌဦးစော်စောရဲ့လှူဒန်းမှုနဲ့ AARI Foundation နောက်တည်တကူဆရာတော်ဖျားမလေးရှားကိုရောက်စဉ်ကဖွဲ့စည်းပေးခဲ့တဲ့တည်တကူ Foundation နဲ့Premier Coffee Me Company တို့ကလည်းလေရင်လက်မှတ်တွေကိုအခမဲ့လှူဒန်းပေးနေတယ်လို့တခြားလူရှင်တွေဘက်ကလည်းလိုအပ်တဲ့ငွေကြေးအထောက်ပံ့တွေကိုကူညီလှူဒန်းပေးနေကြတာလည်းဖြစ်ပါတယ်အခုဆိုရင်မလေးရှားနိုင်ငံတွင်အခြေအနေတွေဟာတည်ငြိမ်နေပြီလို့ဆိုပေမဲ့မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်လိုကြတဲ့မြန်မာအလို့သမားတွေထောင်ချီနေပြီဖြစ်ပြီးနောက်ထပ်လည်းပြန်မှုစောင့်ဆိုင်းနေကြသူတွေလည်းအများအပြားရှိနေပါဗျ။မလေးရှားနိုင်ငံကနေမြန်မာပြည်ကိုပြန်ရောက်သွားပြီဖြစ်တဲ့မြန်မာအလို့သမားတွေကိုတော့အလို့သမားဝင်ကြီးဌာနကနေအလို့အကင်ပြန်လဲရရှိရေးစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းသိရပါဗျ။